2018ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲကိုဒီကနေ့ကြာသပတေးနေ့မှာစတင်တော့မှာဖြစ်ပါတယ်။ဇွန်လ14ရက်နေ့ကနေဇူလိုင်လ15ရက်နေ့အထိလနဲ့ချီကြံမြင့်မှာဖြစ်တဲ့ဒီပွဲကိုရုရှားကအင်ရှင်အဖြစ်လက်ခံကျင်းပပေးမှာဖြစ်ပါတယ်။ငွေကြေးကုန်ကျများလာတဲ့ကမ္ဘာဖလားဘွဲအတွက်ရုရှားဘက်ကဘလောက်အဆင်သင့်ဖြစ်နေပါပြီလဲ။ဒီကမ္ဘာဖလားဘွဲမှာပါဝင်ရှင်ပြိုင်ကြမယ်နာမည်ကြီးကစားသမားတွေနဲ့အသင်းတွေရဲ့အလားအလာနဲ့မြန်မာပြည်သက်ရဲ့မျှော်လင့်ချက်တွေကိုပါသိရအောင်အမေရိကန်ပြည်ထောင်စုကိုရောက်နေတဲ့မြန်မာလက်ရွေးစင်ဂိုးသမားဟောင်းတူဖြစ်တဲ့ကိုရင်ထွေးကိုဆက်သွယ်မေးမြန်းထားပါတယ်ဒေါခင်မျိုးတက်ကတင်ပြပေးမှာပါရှင
်2018မှာကမ္ဘာဖလားဘောလုံးဘွဲကိုအင်ရှင်ဖြစ်တဲ့လက်ခံကျင်းပပေးဖို့ရွေးခံအချိန်မှာကမ္ဘာနိုင်ငံတွေကိုရုရှားကအင်ရှင်ပြည်ပဒတာရင်ဖွင့်ကြိုးစားမှာဖြစ်ကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကကြေညာပေးခဲ့တာဖြစ်ပြီးရုရှားအစိုးရထုတ်ပြန်တဲ့ဗီဒီယိုထဲမှာတော့
Приветствую поклонников футбола и лучшие футбольные сборные планеты
ကမ္ဘာမှာအကောင်းဆုံးဘောလုံးအသင်းတွေနဲ့ဘောလုံးပွဲကြည့်ပရိသတ်အားလုံးကိုကြိုးစားပါတယ်ရုရှားကိုရောက်နေပြီးသားသူတွေရောနောက်ရောက်လာမဲ့ပရိသတ်တွေကိုရောဒီနှစ်သမိုင်းဝင် FIFA ကမ္ဘာဖလားဘောလုံးပွဲကြီးကနေကြိုးစားပါတယ်ကမ္ဘာဘောလုံးမိသားစုအားလုံးကိုလည်းနှွေးထွေးစွာကြိုးစားပါတယ်ဘောလုံးပွဲတွေကနေမိမိရနိုင်တဲ့အမှတ်တရတွေရကြဖို့အပြင်ရုရှားနိုင်ငံကနေမိမိရတဲ့အတွေ့အကြုံတွေရကြပါစေလို့ဆုတောင်းပါတယ်လို့ရုရှားဘာသာနဲ့သမ္မတပူတင်ကပြောသွားတာပါကမ္ဘာဖလားပွဲအတွက်ပြင်ဆင်စရိတ်တွေအစီအတွေအပြင်လုံခြုံရေးကအဆက်လိုအပ်တာဖြစ်ပြီးဒီပွဲကိုအင်ရှင်ဖြစ်တဲ့လက်ခံကျင်းပရတာဟာကုန်ကျစရိတ်ကဒေါ်လာ12ဘီလီယံလောက်ရှိနေတာပါဒါလောက်အကုန်ကျခံပြီးကျင်းပရပေမဲ့ရုရှားဘောလုံးအသင်းဟာ FIFA ဘောလုံးလောကမှာအဆင့်80ပဲရှိတာမို့ရုရှားနိုင်ငံသားတွေကတော့အဆိုးဆုံးကိုရင်ဆိုင်ဖို့အတွက်အသင့်ပြင်ထားတယ်လို့အားကစားသမားတွေကပြောပါတယ်ရုရှားဘောလုံးဝါသနာအိုးတွေကလည်းသူတို့နိုင်ငံမှာဒီလိုပွဲမျိုးကိုလက်ခံကျင်းပနိုင်တာမို့တိတ်ကိုဂုဏ်ယူနေကြတာပါဒီကနေ့ကျယ်သပတေးနေ့စတင်မဲ့2018ကမ္ဘာဖလားဘောလုံးပြိုင်ပွဲမှာအင်ရှင်ရုရှားနဲ့ဆော်ဒီအာရေဗျတို့ကမော်စကိုကွင်းမှာဖွင့်ပွဲကိုကစားကြမှာဖြစ်ပါတယ်။တောက်ကြနေမှာတော့အီဂျစ်နဲ့ဥရုဂွေးမော်ရိုကိုနဲ့အီရန်ပေါ်တူဂီနဲ့စပိန်တို့ရှင်ပြိုင်ကြမှာပါ။ဘောလုံးဝါသနာကြီးလာတဲ့မြန်မာပရိသတ်ကလည်းကမ္ဘာဖလားပွဲကိုစောင့်ကြည့်ဖို့အတွက်အသင့်ဖြစ်နေပြီလို့မြန်မာလက်ရွေးစင်ဂိုးသမားဟောင်းကိုရင်ထွေးကပြောပါတယ
်။ကျွန်တော်တို့မြန်မာနိုင်ငံရဲ့ပရိသတ်တွေရဲ့အခြေအနေကဘောလုံးလုံးနေရင်ဘယ်နေရာပဲဖြစ်ဖြစ်စိတ်ဝင်စားတယ်ဘောလုံးကန့်နေတဲ့ဆိုရင်ရက်ကောပဲဖြစ်ဖြစ်မြို့နယ်ပဲဖြစ်ဖြစ်လမ်းဘေးမှာဖြစ်ဖြစ်ဘယ်နေရာမှာကစားတာအားပေးကြတဲ့စိတ်ဓာတ်တွေရရှိနေတော့ခုလိုကမ္ဘာဖလားဘောလုံးဝေးစားတဲ့ခါကျတော့ပို့ပြီးတော့ဆုံးဝင်သွားကြတယ်ပို့ပြီးတော့အာသတေယိုနဲ့ဘယ်တင်းနဲ့ချီလေးချီကြီးတွေပြေးနေကြတဲ့အသေးလေးလည်းအများကြီးပေါ့နော်အကြောင်းလဲဆိုနှစ်ဖြန့်ဆိုစကြမယ်ကပါဖလားဝဲမှာဘလူနိုင်မယ်မင်းသီးနေတက်နိုင်နေဆိုတဲ့အရာတွေကလည်းအွန်လိုင်းတွေမှာရော Facebook တွေမှာရောတယောက်နဲ့တယောက်ရင်းနေဆိုနေကြတာဖြစ်ချင်းအဖြစ်မြန်မာနိုင်ငံမှာရှိတဲ့ပြည်သူတွေကပေါ်လုံးကိုတော်တော်စိတ်ဝင်စားကြပါတယ်ခင်ဗျာ
နိုင်ငံပေါင်း48နိုင်ငံကအသင်းပေါင်း32သင်းမှာအကွက်မိမိနဲ့အကစားနိုင်ဆုံးအသင်းကဂျာမနီအသင်းဖြစ်ပြီးမြန်မာအများစုကတော့အင်္ဂလန်အသင်းကိုနိုင်စေချင်တာတွေ့ရတယ်လို့ပြောပါတယ်
ကျွန်တော်စိတ်ဝင်စားတော့ဘောလုံးကင်းကဂျာမနီဘောလုံးကင်း။ဘာကြောင့်လဲဆိုတော့ဂျာမနီကစားခဲ့တဲ့ကစားကွက်မှာသူကစကင်းဝါကိုတယောက်ရှင်းရောကျွန်တော်တို့စီးလုံးမှုတွေပေါ့နော်။အဲ့လိုမျိုးတွေကစားလာတဲ့ခါကျတော့ဘောလုံးထဲမှာကျွန်တော်ကူတီလက်ရှိဒီဝေါ်ကပ်မှာနံပါတ်1ပေးတဲ့အသင်းကဂျာမနီဘောလုံးကင်းဖြစ်တယ်ခင်ဗျာ။30နှစ်တည်းမှာဘယ်သူရနိုင်လဲလို့မို့ကျွန်တော်ထင်တဲ့ကျွန်တော်အမြင်လေးတွေပေါ့နော်။နောက်တစ်ခုကဂျမားပြည်မှာရှိနေတဲ့ဗမာပြည်သူတော်တော်များများရဲ့စိတ်ထဲမှာ crazy ဖြစ်နေတဲ့ဘောလုံးကင်းကတော့အင်္ဂလန်ဘောလုံးကင်း။ဟိုကြိုက်လာတဲ့အချက်တွေလူငယ်တွေနဲ့ဖွဲ့စည်းတာ။ဒါပေမဲ့အင်္ဂလန်ဘောလုံးကင်းရဲ့အခြေအနေကတိတ်နိုင်တဲ့အလားတမှာတစ်ခါမှအုပ်စုနဲ့ပြေသွားတယ်လို့16ပြင်းပြီးပြက်ခဲ့တယ်။ဒါပေမဲ့ quarter final ကြီးပြက်လာတဲ့အခြေအနေကိုရှိခဲ့ဦး။ဒုတိယမှန်းတဲ့အတင်းကတော့ကြံခဲ့တဲ့ World Cup မှာဂျာမနီကိုစီးပွားခိုင်တယ်မှာ9-6နဲ့ရှုံးခဲ့တဲ့ဘရာဇီးဆင်။အဲ့ဘရာဇီးအတင်းကလည်းကိုယ်လက်ရှိမှန်းတဲ့အထက်မှာသူလည်းပါခဲ့တယ်ခင်ဗျာ။
ဘောလုံးသမားတွေထဲမှာအာဂျင်တီးနားကမက်ဆီ၊ပေါ်တူဂီကရိုနယ်ဒို၊ဘရာဇီးကနီမာတို့ဟာမြန်မာပရိသတ်တွေရဲ့အသေးစွဲအားကစားသမားတွေဖြစ်ပါတယ
်။ဗမာပြည်မှာမက်ဆီနဲ့တွေ့နေတဲ့ crazy ဘောလုံးသမားကကျွန်တော်တို့လက်ရှိမှာဒီ World Cup ထဲမှာ3ယောက်ရှိမက်ဆီ၊အာဂျင်တီးနားကကစားတာ၊နောက်တစ်ယောက်ကနီမာဘရာဇီးကကစားတာ၊နောက်တစ်ယောက်ကပေါ်တူဂီကကစားတဲ့ကျွန်တော်ရိုနယ်ဒို။အဲ့3ယောက်ကတော့ဗမာပြည်ရဲ့ crazy ထဲမှာပါတယ်။ကျွန်တော်အသေးနဲ့အသေးလိုက်ပေါ့လေ။အိုးလူတိုင်းလူတိုင်းမှာတော့ crazy ဘောလုံးသမားလေးရှိတယ်ဒါပေမဲ့ဗမာပြည်လူတိုင်းလူတိုင်းမြင်လိုက်ဒီလူကြီးလားဒီလူကြီးလားဆိုရင်တော့နံပါတ်1ကတော့မက်ဆီပေါ့နော်မက်ဆီကတော့ခုချိန်ကြီးတက်မှတ်ကြီးတယ်ကစားတဲ့ကစားကွက်ကကုတဲ့ဒီမကြသေးသူ့ရဲ့ပင်ကိုကစားတဲ့ကစားကွက်ကိုသူ့ရဲ့ဟန်ပန်ကိုခုချိန်ကြီးသူထိန်းထားနိုင်တယ်နံပါတ်1 နှစ်ကတည်းကကျွန်တော်တို့ဘရာဇီးကနေမှာဒီမှာလူနဲ့တက်လူကက်လာတဲ့တဖြည်းဖြည်းနဲ့ကက်လာတဲ့ခါမှာတက်ဟိုသူ့ရဲ့ကျူးသားမှုလည်းပါလာတော့ပေါ့သူကဒုတိယအနေနဲ့ထိန်းထားတယ်တတိယကတော့ဘောလုံးမင်းသားလို့ပြောနေတယ်ကျွန်တော်တို့နဲ့တို့ကျွန်တော်တို့ပေါ်တူဂီကအဲ့သုံးယောက်ကတော့ကျွန်တော်တို့ဗမာပရိသတ်တွေရဲ့အသင်းကိုဖန်ဆွဲစီနိုင်တယ်ဘောလုံးမားတွေတော့ကျွန်တော်ပြင်းတယ်ခင်ဗျာ
ဘောလုံးအသင်းတွေထဲမှာနာမည်အသင့်တင်ပဲရှိတယ်နှစ်သင်းဖြစ်တဲ့ရုရှားနဲ့ Saudi Arabia တို့ကစားကြမယ်ချက်တပရင်းတွေဖွင့်ပွဲမှာအင်ရှင်ရုရှားကအားသာနိုင်တယ်လို့ကိုရင်ထွေးကခံမှန်ပါတယ်2018ခုနှစ်အတွက်ကမ္ဘာဖလားပွဲကိုရုရှားနိုင်ငံမှာကျင်းပတယ်လို့2022ခုနှစ်အတွက်ကမ္ဘာဖလားဘောလုံးပွဲကိုတော့ကာတာနိုင်ငံမှာကျင်းပမှာဖြစ်ပါတယ်ကမ္ဘာဘောလုံးဖွဲ့ချုပ် FIFA ကကနေဒါ၊မက္ကဆီကိုနဲ့အမေရိကန်ပြည်ထောင်စုတို့ကို2026ခုနှစ်ကမ္ဘာဖလားဘောလုံးပွဲအတွက်ပူးတွဲပြီးအင်ရှင်ဖြစ်တဲ့ကျင်းပခွင့်ပေးခဲ့ပါတယ်။သုံးနိုင်ငံပူးတွဲကျင်းပခွင့်ပေးလိုက်တာဟာ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်သမိုင်းမှာပထမဆုံးကြိမ်နဲ့ဖြစ်ပါတယ်။